မလေးရှားနိုင်ငံကဘောလုံးကလပ်အသင်းမှကစားတဲ့မြန်မာဘောလုံးသမားတူပွဲစဉ်တစ်ခုကစားရင်းနဲ့ဆရာနာရှင်ဆန့်ကျင်ရေးမြန်မာဆန္ဒပြသူတွေရဲ့တင်ကေတာလက်သုံးချောင်းထောင်ပြခဲ့လို့နောက်ပွဲတစ်ပွဲမကန်ရဘူးလို့တားမြစ်ခံရပါတယ်။ဒုတိယအုပ်စုဘက်က Seligo FC2 ကကစားသမားဟင်းထက်အောင်ကမလအစောပိုင်းက PDRM အသင်းနဲ့ရှင်ပြိုင်ကစားခဲ့ရမှာသူကအဲ့လိုမျိုးနိုင်ငံရေးတင်ကေတာလက်သုံးချောင်းထောင်ပြခဲ့တာဖြစ်ပါတယ်။သူကိုယ်ဝင်လို့အောင်ပွဲခံနေတော့အဲ့လိုမျိုးလက်ထောင်ပြခဲ့တဲ့ပုံကဆိုရှယ်မီဒီယာမှာလူကြည့်များပြန့်နှံ့သွားခဲ့တာပါဒါမဲ့သူအဲ့လိုလုပ်တာဟာကစားသမားတွေအနေနဲ့လူများမနှစ်မြို့မဲ့အမှုရာတွေပြောဆိုမှုတွေမလုပ်ရဘူးဆိုတဲ့စည်းမျဉ်းကိုချိုးဖောက်ရရောက်ပါတယ်အားကစားသမားတဦးလိုက်နာရမယ်အမှုချင်းနဲ့မကိုက်ညီပါဘူးလို့မလေးရှားဘောလုံးအသင်းကပြောပါတယ်ဒီတောက်ချာနေမှာ Pirac FC2 ကလပ်နဲ့ကန်ရမယ်ပွဲမှာသူမပါဝင်ဖို့တားမြစ်ခံရတဲ့ကစားသမားဟင်းထက်အောင်နေနဲ့ဓာမျိုးထက်လုံရင်ပို့ပြီးတော့ကြီးလေးတဲ့အပြစ်ဒဏ်နဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ဘောလုံးဆိုတာလူတွေကိုပေါင်းစည်းစေဖို့ပဲဖြစ်ပြီးတော့ကွဲပြားအောင်လုပ်ဖို့မဟုတ်တာကြောင့်ဟိုဘက်ဒီဘက်ဆိုပြီးတော့ဘက်လိုက်ပါဝင်ဖို့မသင့်ဘူးလို့ဘောလုံးအသင်းစီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ဒီလိုမျိုးလက်သုံးချောင်းထောင်ပြတဲ့သင်္ကေတပြုလုပ်တာဟာဟောလိဝုဒ်ရုပ်ရှင်ကားတကားဖြစ်တဲ့ Hunger Games မှာပါတာဖြစ်ပြီးတော့အာရှတလောဒီမိုကရေစီရေးလှုပ်ရှားမှုရဲ့သင်္ကေတဖြစ်လာတာပါ။ပထမထိုင်းနိုင်ငံကဒီမိုကရေစီရေးဆန္ဒပြပွဲမှာတုံးခဲ့ကြပြီးတော့ဒီနေ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုဆန့်ကျင်ရေးမှာတုံးကြတာဖြစ်ပါတယ်ရှင်။